ဒီတစ်ပတ်တော့မြန်မာနိုင်ငံမှာမုတ်တုံရာသီရောက်တိုင်းရေကြီးရေရှမ်းမှုတွေမြေပြိုမှုတွေကျုံ့နေရတာကိုကာကွယ်နိုင်ဖို့အတွက်ဘာတွေလှုပ်ဆောင်တယ်လဲဆိုတော့အမေရိကန်ပြည်ထောင်စု Texas ပြည်နယ်ကသဘာဝဝန်ကျင်ဆိုင်ရာအင်ဂျင်နီယာဒေါ်အေးကြီးကိုမေးမြန်းပြီးပြန်ပြသိမ်းပါမယ်။ဖြစ်စဉ်ကြုံတွေ့နေရတဲ့ရေကြီးရေရှမ်းမှုအန္တရာယ်ကိုကာကွယ်နိုင်ဖို့အတွက်ပထမဆုံးဒီလိုရေကြီးရေရှမ်းမှုတွေဘာကြောင့်ဖြစ်ရလဲဆိုတာကိုကြည့်ရအောင်ပါ။
ပမာဒီမှာဖြစ်တာကဒီသဘာဝဘီအန်ဒီလည်းပါပါလိမ့်မယ်။နောက်တခြားအချက်တွေလည်းပါပါလိမ့်မယ်။ဒီကြီးတဲ့ဟာမှာကြည့်မယ်ဆိုရင်အချက်က14ခုလောက်ရှိပါတယ်ဖြစ်နိုင်တဲ့အကြောင်းပေါ့နော်။အဲမိုးရေကြီးရှိတယ်။မိုးရွာလို့ရှိရင်လက်ခံမဲ့အပင်တွေပေါ့နော်ဘယ်လောက်ရှိတယ်လဲ။နောက်တော့အပင်တွေကိုဒီမှာရှိတဲ့မိုးရေကိုလက်ခံမဲ့ area ကဘယ်လောက်ရှိတယ်လဲ။နောက်ပြီးတော့အေးကာတာတို့နော်တောင်ကုန်းတို့မြေကြီးတို့မြေစီးတဲ့နေရာမှာရှိတဲ့အဆောက်အဦတွေဘယ်လိုစောက်ထားလဲပေါ့နော်မြို့ပြအတုံးဘယ်လိုတုံးတယ်လဲတို့နောက်ပြီးတော့မြို့ရဲ့ကြီးထွားမှုပေါ့အစုံစုံရှိပါတယ်။နောက်ပြီးအရင်တုန်းကဘယ်လိုမိုးရွာခဲ့တာလဲ။ကန်ယိုတန်းတို့ဘာတို့ကနေပြီးတော့ရေတွေဝင်လာတာလား။အမုံတိုင်းကဝင်လာတာလားဒီကဘလောက်ဆိုတယ်စသဖြင့်အကြောင်းက14ခုလောက်ရှိပါတယ်14 15ခုလောက်ရှိတယ်အဲ့တော့ဗမာပြည်မှာဖြစ်တာကတော့ကျမအမြင်ပေါ့နော်မှားခြင်းနဲ့မှားပါလိမ့်မယ်အဲတဘာဝပင်းအမြင်နဲ့ပါပါလိမ့်မယ်တစ်ခါကလည်းရေမကြီးအောင်လူအနေနဲ့လုံဆောင်နိုင်ကြရည်အများကြီးရှိပါတယ်အဲ့ဒီပိုင်းကမလုတာတွေကလည်းမလုဖြစ်တာတွေပေါ့နော်အကြောင်းမျိုးမျိုးကြောင့်ကလည်းပါလိမ့်မယ်ဒီမှာလေဥပမာဆိုရင်ဒီမှာဆိုရင်ရေမြုပ်မြောင်းနေတာလုံးဝအပိတ်မခံပါဘူးရေကြီးတဲ့အချိန်မှာတော့မှတစ်ပင်ဒီမှာလေးပျက်စီးနေဆိုရေမြောင်းပင်မှာဆိုလို့မျိုးကနေပြီးတော့အုပ်ချုပ်တဲ့လူတွေကအကုန်လုံးຢာတွေဆွဲပြီးတော့တို့ຢာကိုထားနေပါတယ်အဲ့ဒါမျိုးမရှိရင်နောက်တစ်ချက်ကပါလဲဆိုမြေကျိုးကြခြင်းပေါ့နော်ဒီမှာဆိုရင်မော်လမြေမှာဆိုမြေကျိုးကြတယ်လို့ပြောတယ်အဲ့တော့မြေကျိုးကြတဲ့အခါမှာလည်းတဘာဝပြည့်ရန်ကြောင့်ပြင်ကြောတာလည်းဖြစ်နိုင်တယ်တစ်ချက်ကလည်းပါလဲဆိုလို့ရှိရင်မြေကျိုးကြတာကိုအစာဦးတွေဆောက်တဲ့အခါမှာတတိချာချာအမေဒီဘာနဲ့ကြည့်ပြီးတော့စောက်တင်တလားမစောက်တင်တလားဘယ်လိုပုံစံနဲ့စောက်တင်တလဲရေထင်းနိုင်ငံတွေရှိတင်တလားစသည်ဖြင့်အဲ့လိုမျိုးတွေကိုရောလုတ်ခဲ့တလားဆိုတာကိုလည်းပြန်ကြည့်ဖို့လိုပါတယ်ဒီမှာဆိုလို့ရှိရင်ရက်ွက်တွေပါတယ်ဆိုလို့ရှိရင်ရက်ွက်အစ်စ်တစ်ခုပေါ်တာဖြစ်ဖြစ်စောက်ဦးစောက်တာအစဒီဟာတွေကရေအမြေအောက်လိုင်းနေလည်းရှိရင်ရေနှုတ်လိုင်းနေလည်းရှိရင်အဲ့လိုင်းတွေကိုတွားပြီးတော့ထိကြိုက်မှလားဘယ်လိုဖြစ်မှလဲဆိုတာရှိပါတယ်နောက်တစ်ချက်ကလည်းဒီမှာဆိုရင်ညောင်းတွေအားလုံးကအကုန်လုံးကအပေါ်ကပိတ်ထားပါတယ်အဲ့တော့အပြင်ကနေပြဝင်လို့မရဘူးအစအမှန်တိရိုက်တွေပဲဖြစ်ဖြစ်အကျိုးပဲဖြစ်ဝင်လို့မရဘူးဟိုဗမာပြည်မှာတော့ညောင်းတော်တော်များများကတော့ပွင့်ရဖြစ်နေတယ်အဲ့လိုဆိုတော့အဲ့လိုမျိုးအဲ့တော့ရေမောင်းပင်ကြောင့်ဖြစ်တာလားနောက်ပြီးတော့ဒီမြေကျိုတဲ့ဟာကိုထိန်းလို့ဖြစ်တာလားဒါမှမဟုတ်လို့ရှိရင်လည်းဒီမှာဆိုလို့ရှိရင်ဒီစီရလမ်းကြောင်းပေါ့နော်ဘယ်လိုပုံစံဘယ်နေရာကိုစစ်မယ်ဆိုတာဟာသူတို့မြေပုံရှိပါတယ်အဲ့ညီကောင်ကအမြဲတမ်းအင်ဂျင်နီယာတွေကချိန်ပြီးပြောင်းသလားမပြောင်းသလားဘယ်လိုဆိုအမြဲတမ်းလုပ်နေပါလေဗမာပြည်မှာအဲ့လိုလုပ်သလားမသိပါဘူးအဲ့လိုဆိုတော့တစ်ခါလေကြာလို့ရှိရင်ဥမာဆိုတော့ဟိုနေရာကအစကတော့ဒီကမြင့်ရနေနေရနေလားနဲ့အကြောင်းတစ်ခုကြောင့်ဒီကဒီလိုရှောင်းမစင်းနေတဲ့တစ်ခုခုဖြစ်သွားမယ်ရှုပ်ပြီးသားဆိုင်ကြီးကိုဖြိုးလိုက်တဆုပ်ဖြစ်အမျိုးမျိုးဒီလိုရေစင်းရလမ်းကြောင်းကိုထိခိုက်နေတဲ့အကြောင်းတွေအများကြီးရှိပါတယ်အဲ့ဒါကိုကြည့်သလားအဲ့ဒါကြီးအများကြီးထည့်စဉ်းစားလို့ပါတယ်အကြောင်းမလို့တစ်ခုတည်းနဲ့တော့ပြောလို့မရပါဘူး
ဟုတ်ကဲ့ရန်ကုန်မြို့ကလူရေတော်တော်ထူထပ်ပါတယ်ရန်ကုန်မြို့မှာရေမိုးရင်းကြလို့ရှင်ညောင်းနေမှာရေဆန်နေရေကြီးတယ်ဒီကြက်တနာတွေရှိပါတယ်ဒါနဲ့ပတ်သက်ပြီးတော့ဘာလုပ်တင်တယ်လို့ထင်ပါလဲတော်အေးကြီးနေလဲ
ဟုတ်ကဲ့အေးကြီးသားကတော့ရန်ကုန်မြို့ကတော့မြို့ရွာနော်မြို့ရွာကိုအစီအစဉ်ချမှုပေါ့နော်မြို့ရွာအစီအစဉ်ချတဲ့အခါမှာနံပါတ်၁ချက်ကအစာဦးစောင့်မယ်ဆိုလို့ရှိရင်ပါမစ်ပိတ်ချယူရပါတယ်။ဒါအစာဦးထောက်ပြီးတော့အဲ့အစာဦးထဲမှာခုနကပြောသလိုရေစီးပန်းကြောင်းတွေမပိတ်သွားအောင်လုပ်ရတယ်။ဒါထုံးစံနော်။နောက်တစ်ခုကပါလဲဆိုလို့ရှိရင်တစ်ပင်တဘာဝပေါက်ပင်တွေပေါ့။တဘာဝပေါက်ပင်တွေကလည်းရှိဖို့လိုတယ်။ဘာဖြစ်လို့လဲဆိုတော့သူတို့ရှိမှဒီကအရှင်မြစ်ဆင်းလာလို့ရှိရင်သူတို့ကဒါကိုဟန်တားပေးထားတယ်။နောက်ပြီးမြေကြီးတွေလည်းစုပ်ထားတယ်။ရန်ကုန်မြို့မှာဆိုလို့ရှိရင်ဒီကတ်တရားလမ်းပဲဖြစ်ဖြစ်ကွန်ကရစ်တွေပဲဖြစ်ဖြစ်ဖြစ်နေတာတွေကဘလောက်ရှိရမလဲ။မဖြစ်ဖက်နဲ့တစ်ပင်ဘလောက်ရှိလေဆိုတာဒါလည်းကြည့်ပါလေဘာလို့လဲဆိုတော့ကျမအတိတ်ပြောက်ပဲအိမ်ဆိုလို့ရှိရင်သူ့အိမ်ဝင်းထဲမှာပဲတခါလေအကုန်လုံးကိုကွန်ကရစ်လောင်းပြလိုက်ပါလေအမေရိကန်ပြည်မှာဆိုဒီလိုလုပ်လို့မရပါဘူးကိုယ့်အိမ်ဝင်းမှာတောင်မှဘလောက်ကတော့မြေသားထားရမယ်ဘလောက်ကတော့ရေစိမ့်လို့မရတဲ့ကွန်ကရစ်အတမနည်းထားနိုင်တယ်ဆိုတော့သူတို့မှာအချိုးတွက်ချလာရှိပြီးတော့ကိုယ်တစ်ခုခုလုပ်မယ်ဆိုရင်တော့ပြောရပါတယ်ဘာကြောင့်လို့လဲဆိုတော့ဒီလိုမြေကြီးတွေကိုစိမ့်ကြံမရှိလို့ရှိရင်ရေတွေတဟောဟောစီးထားမယ်အဲ့တော့ရေပိုက်လိုင်းတွေပါရေဆိုတာက engineer ရဲ့စတွေ့ထားလို့ရှင်ဒီလောက်တလောက်ဆိုသူကခံမှန်းထားတာဝန်းကလေးရှိတာမဲ့ဟာတွေကိုလည်းခံနိုင်ရမှခံနိုင်မယ်ပေါ့နော်အဲ့ဒါတွေကအရေးကြီးပါတယ်နောက်တစ်ချက်ကပါလဲပမာပြီမှာအထူးသဖြင့်ပမာကုန်မြို့မှာမြေခွက်ကအမတန်ရှိရှိတဲ့အတွက်ကြောင့်မြေခွက်တွေ့တိုင်းအင်းဆောင်နေပါတယ်အဲ့တော့မြေခွက်တွေမှာဆိုလို့ရှိရင်ဒီမှာအမေရိကန်ပြည်မှာဆိုရင်ရက်ခွက်အစ်တစ်ခုပေါ်ပါပဲရှိတစ်ခုလုံးမယ်ဆိုရင်ကွက်လက်ထားပြီးကန်တူးပါတယ်ဆိုလို့ကန်တူးလိုက်ရပါတယ်ကန်တူးရဲ့သဘောကတကယ်လို့မြန်စစ်ပင်လေးကိုခုတ်ပြီးတော့အိမ်လေးဆောက်လိုက်တဲ့အခါမှာမြေကြီးအစားတမန်တလင်းပေါ့နော်ကွန်ကရစ်တွေဖြစ်သွားတဲ့အခါမှာအထက်တော့မစိမ့်တော့ရေစိမ့်လို့မြန်တဲ့အခါမှာအဲ့ရေတွေကိုမြောင်းနဲ့မသွားခင်မှာရက်ခွက်မှာကန်ထဲမှာခဏလောင်ထားဖို့ပေါ့နော်အဲ့ဒီထားပါတယ်ရန်ကုန်မြို့မှာချိရတာကအဲ့လိုလောင်နေနေရတာတော့မရှိပါဘူးဒီကွက်ကိုအတုံးပြုမှုကိုအမတန်အရေးကြီးတယ်လို့ထင်ပါတယ်
။အခုလိုမြေအတောင်းချမှုဟာရေကြီးရေရှမ်းမှုအတွက်တည့်ရောက်မှုရှိတယ်လို့အမှိုက်ကြက်တနာနဲ့စီကန်းစနစ်တကြမရှိတာကလည်းရေချောင်းပိတ်ဆို့မှုကိုအဓိကဖြစ်စေတာပါ
။လူဦးရေကများပြားလာတဲ့အတွက်ကြောင့်မဟုတ်လို့ရန်ကုန်မြို့မှာအမှိုက်တွေကလည်းအများကြီးများနေပါတယ်။အိမ်တွင်းထိုက်တဲ့အမှိုက်တွေမကဘူး။ဆောင်းလို့ရင်းနဲ့ပတ်သက်တာလည်းဖြစ်ဖြစ်အိမ်အမှိုက်တွေကမြောင်းနေသွားပါတယ်။ဒီမှာဆိုလို့ရှိရင်ဆောင်းဦးမှာအကျိုးအပြည့်ကွန်ကရစ်တွေပါလေကအစားအဲ့ထဲမဝင်ရအောင်လို့သူကပါမစ်ယူရပါတယ်အဆောင်ဦးဆောင်တဲ့ contractor တွေကရေမြောင်းတွေကိုအမတန်ကာကွယ်ထားပါတယ်ရန်ကုန်မြို့မှာအဲ့လိုမရှိပါဘူးနောက်ပြီးတော့နေရာတကာကိုစီကံတကြလှုပ်ဖို့လိုတယ်ပေါ့နော်စီကံတကြလှုပ်တဲ့ခါကျတော့အနေဘုတ်ကချင်းနေလို့ဖြစ်ပြီးတော့ဘေးကနေအစားထုတ်ပြီးတော့ဆွဲရမယ်ဆိုတာမတည်ဘူးဖြစ်နေပါတယ်လမ်းတွေပါလေဖောက်တာဆိုစီပင်သားရဲ့ဌာနအနေနဲ့တစ်ချက်မမတ်လှုပ်ဖို့လိုပါတယ်အဲ့ဒါတွေမလုပ်တဲ့အခါကျတော့အကုန်လုံးကကိုရောပြီးတော့ပေါင်းစုပြီးတော့အကျိုးသက်ရောက်မှုကဘာလဲဆိုတော့နည်းနည်းလေးတော့မှမိုးတောင်ယူအောင်မခံနိုင်ပါဘူး။ရေရှမ်းပါတယ်။နောက်မနေ့မှလည်းရှမ်းပါတယ်။မြို့ရေတော်တော်များများကနောက်ဆိုအဲ့လိုပဲဖြစ်နေပုံရှိပါတယ်
။သဘာဝဝန်ချင်အင်ဂျင်နီယာဒေါ်ရွေးကြည်ပါ။နောက်တစ်ပတ်မှာတော့ရေကြီးရေရှမ်းမှုအန်ဒီယကာဝဲဖို့လုပ်တင်လာတွေကိုတင်ပြပေးပါမယ်ဆိုတော့ပြောချင်ရင်ဒီတရင်ပတ်တဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲကျင်းပလိုက်ရစီ။နောက်တစ်ပတ်မှာကျွန်တော်ပြန်ဆောင်ကြအောင်နော်။